ဗျာကျွန်တော်ရဲ့နီးပညာတူတူတော်တော်ဇင်းရနေကြိုဆိုပါရစေ2010ဟာလူအများအတွက် PUP ရဲ့ဖြစ်တဲ့နှစ်တခုပါကဘာတဝမ်းမှာကယောဂါတွေကဖြစ်စီးပွားရေးတွေကျဆင်းအိမ်ပြေမထွက်ရတာနဲ့ဆန္ဒပြပွဲတွေကလည်းများအဲ့ဒါတွေဖြစ်ကြပြီမဲ့ចောင်းသားတွေအတွက်ပညာသင်ကြားရေးကတော့ရက်တန့်လို့တော့မဖြစ်ပါဘူးလူငယ်တွေပညာရေးနဲ့မဝေးဖို့ចောင်းတော်တော်များများကလိမ္မာပါနဲ့တဲ့နီးတွေနဲ့ဖြည့်ရှင်းတဲ့နီးအမျိုးမျိုးကိုတီထွင်လာကြပါတယ်အိမ်ကနေပြီးတော့ចောင်းသားတွေကိုဘယ်လိုသင်ကြားပေးနေပါသလဲသင်ကြားမှုနီးပညာအကြောင်းတွေကိုကြည့်ရအောင်ပါပထမကတော့စားတဲ့ကနေပြီးဖြည့်ဆူလာတဲ့အင်စာတွေကိုပေးပို့လို့ရပါတယ်။ဒါပေမဲ့အွန်လိုင်းကနေပြီးစာမွေးအချိန်နဲ့ဖြည့်တာမျိုး၊သင်ခန်းစာတွေကိုဗီဒီယိုကလစ်ဖိုင်တွေနဲ့ရှင်းပြတာမျိုး၊ကျောင်းသားနဲ့ဆရာဆရာမတွေမန်နေဂျာဆိုင်ပြီးတော့မေးခွန်းအဖြေလွှာတွေလုပ်တာမျိုးတွေရှိပါတယ်။အဲ့ဒီမှာကွန်ပျူတာတစ်လုံးလိုအပ်ပါတယ်။ကွန်ပျူတာမရှိတဲ့ကျောင်းသားတွေအတွက်ကတော့ကျောင်းကနေပြီးတော့ laptop ဒါမှမဟုတ် tablet ဒါမှမဟုတ် chromebook တွေကိုကျောင်းသားတွေကိုအိမ်မှာသုံးဖို့ငှားပါတယ်။ဒါပေမဲ့ internet မသုံးနိုင်တဲ့ကျောင်းသားတချို့လည်းရှိနေပါသေးတယ်။ဒါကြောင့်တချို့ကျောင်းတွေမှာWi-Fi ပါတဲ့ bus car တွေကိုဖန်တီးလိုက်ပါတယ်။အဲ့ဒီ bus car တွေဟာကျောင်းဖွင့်ရတိုင်းမနက်၈နာရီကနေနေ့လယ်၂နာရီအထိလာပြီးတော့ရက်ပေးပါတယ်။ရက်ွက်ဖျားရှိကိုကျောင်းဒါမှမဟုတ်ပန်းညံစတဲ့နေရာတွေမှာ Wi-Fi bus car ကလာပြီးရက်ပါတယ်။အဲ့ဒီ Wi-Fi bus car နဲ့ပေ300အတွင်းမှာ internet ဆက်သွင်းနိုင်ပါတယ်။နောက်တစ်ခုကတော့ကျောင်းသားတွေစာမခိုးချအောင် online ကနေစာမွေးဖြည့်ဆို့တဲ့အချိန်တော်အတွင်းမှာပဲ software နည်းပညာတွေနဲ့အသုံးပြုပြီးတော့စောင့်ကြည့်စစ်ဆေးတာတွေလည်းရှိပါတယ်။ဆရာဆရာမတွေကိုယ်တိုင်ကဗီဒီယိုကနေပြီးတော့အကဲခတ်ပြီးစောင့်ကြည့်တာမျိုးတချို့ software application တွေဆိုရင်ကျောင်းသူကျောင်းသားတွေဟာစာမွေးဖြည့်ဆို့ခြင်းအကန့်အသတ်ထားထားပြီးတော့ app ထဲကထွက်လို့မရအောင်လုပ်ထားပါတယ်တချို့ AI software တွေကတော့မျက်နှာမျက်လုံးတွေကိုစောင့်ကြည့်စစ်ဆေးပြီးတော့ဖြည့်ဆို့သူဟုတ်မဟုတ်ကိုပြသနိုင်ပါတယ်ဒါအပြင်အတန်နဲ့ keyboard နှိပ်တာမှတ်တမ်းတင်ထားပြီးကျောင်းသူကျောင်းသားတွေဖြည့်ဆို့နေရင်တခြား website တွေမှာအဖြေရှာတာမျိုးတွေမဖြစ်အောင်စောင့်ကြည့်စစ်ဆေးတာမျိုးတွေလည်းရှိပါတယ်နောက်တစ်မျိုးကတော့ကျောင်းသားတွေရဲ့မျက်မှောက်မှာပူးတွဲပြီးတော့ webcam တက်ပြီးဖြည့်ဆွရတာမျိုးဖြစ်ပါတယ
်2020ခုနှစ်မှာဘွဲ့ရီမဲ့ကျောင်းသားတွေအတွက်ကတော့တခြားနေ့တွေလိုတာမမဟုတ်ပါဘူးစင်ပေါ်မှာလမ်းလျှောက်ပြီးတော့ diploma မီဝါပဲနဲ့ online ပေါ်က video conference လုပ်ဝင်နဲ့ဘွဲ့ယူနေရတဲ့အခြေအနေတစ်ခုပါကျောင်းသားမိပါတွေအတွက် online live video တက်ပြီးတော့မိကွန်းပြောဆိုတာတွေကိုနားထောင်နေရပါတယ်တာမန်စင်ပေါ်မှာလမ်းလျှောက်တဲ့နေရာမှာစရုပ်တစ်ခုကိုအစားထိုးပြီးတော့ကျောင်းသားတွေရဲ့မျက်နှာကို tablet တစ်ခုပေါ်မှာဖွင့်ရင်းနဲ့ဘွဲ့ယူနေရပါတယ်ဂျပန်မလေးရှားဖိလစ်ပိုင်နိုင်ငံတွေမှာဒီလို cyber graduation လို့ခေါ်တဲ့ online ပေါ်ကဘွဲ့ယူပွဲကိုစတင်ခဲ့ပါတယ်။ဒါပေမဲ့တခြားနိုင်ငံတွေမှာဘွဲ့ယူပွဲကို online ပေါ်ကတရားရယူလို့မလုပ်ဖ ೇನೆ social distancing graduation လို့ခေါ်တဲ့လူမှုရေးကွဲကွာသောဘွဲ့ယူပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ American နိုင်ငံ New Hampshire မြို့မှာရှိတဲ့အထက်တန်းကျောင်းတစ်ခုကတော့လူတွေတူးနဲ့တူးဝေးဝေးနေလို့ရတဲ့နှင်းလျှောစီးတဲ့တောင်ပေါ်မှာဘွဲ့ယူပွဲကိုကျင်းပခဲ့ပါတယ်။ Kenneth High School မှာတက်တဲ့အထက်တန်းကျောင်းသား Ryan Ju ကတော့
Incredible. It's an incredible experience being able to go to the top of the mountain and receive my diploma.
ဒီကနေ့ကျွန်တော်diploma ကိုဒီလိုတောင်ထိပ်အမြင့်ကြီးပေါ်ရယူရတာမြန်မာနဲ့အတွေ့အကြုံတစ်ခုပါ။ဘွေယူနေတဲ့ကိုမိုးရဲ့မြေကိုတောင်ပေါ်အမြင့်ကြီးရနေပြီးတော့လှမ်းမြင်ရတာတကယ်ကျွန်တော်တော်တော်အံ့ဩစရာတစ်ခုပါ
။ So it meant a lot. It was nice that we didn't have a virtual one and it was in person.
ကျွန်တော်တို့ online ပေါ်မှာဘွေယူကျင်းပဘွေမလုပ်တာတော့တကယ်ကံကောင်းပါလေ။ဒီလိုမိဘဆရာကျောင်းဦးကြီးနဲ့တင်ငယ်ချင်းများကိုတွေ့ရတာအရင်မှန်းသာပါတယ်။ diploma ကိုဒီလိုလူကိုယ်တိုင်လာယူရတာကျွန်တော်တို့အရင်ကံကောင်းပါတယ်။ဒီ new hampshire မြို့မှာရှိတဲ့ထထန်ကျောင်းသားတချို့တို့ကကောင်းပေမဲ့ကံမကောင်းတဲ့ကျောင်းသားတချို့တို့ကတော့ဘွဲ့ဤဘွဲ့မကျင်းပနိုင်ပဲနဲ့စာတိုက်ကနေပြီးတော့ diploma ပဲရယူခဲ့ရပါတယ်
။နီးပညာတူတူထွားထွားအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။နောက်လာမယ့်အပတ်ဒီမှာလဲဘလို့အကြောင်းအရာတွေတင်ဆက်ပေးမလဲဆိုတာကိုစောင့်မျှော်ကြည့်ရှုကြပါဦးခင်ဗျာ။